ဒီကိစ္စကိုအခုလိုပဲပြောပြချင်တယ်ဗျာ။ဒီကိစ္စကိုအခုလိုပဲပြောပြချင်တယ်ဗျာ။ဒီကိစ္စကိုအခုလိုပဲပြောပြချင်တယ်ဗျာ။ဒီကိစ္စကိုအခုလိုပဲပြောပြချင်တယ်ဗျာ။ဒီကိစ္စကိုအခုလိုပဲပြောပြချင်တယ်ဗျာ။ဒီကိစ္စကိုအခုလိုပဲပြောပြချင်တယ်ဗျာ။ဒီကိစ္စကိုအခုလိုပဲပြောပြချင်တယ်ဗျာ။ဒီကိစ္စကိုအခုလိုပဲပြောပြချင်တယ်ဗျာ။ဒီကိစ္စကိုအခုလိုပဲပြောပြချင်တယ်ဗျာ။ဒီကိစ္ ကုမ္ပဏီက Facebook သုံးတဲ့သူတွေရဲ့အချက်လက်တွေကိုပညာရေးလေ့လာမှုအတွက်ဗြိတိန်ဗမောက္ခတယောက်ထွင်ခဲ့တဲ့ App ကနေတဆင့်ခိုးယူတာ Cambridge Analytica ကအဲ့ဒီလိုခိုးယူခဲ့တဲ့ Facebook သုံးတဲ့သူတန်း90လောက်ရဲ့အချက်လက်တွေကို2016 American သမ္မတရွေးကောက်ပွဲမှာဒီ Donald Trump အနိုင်ရဖို့အတုံးချခဲ့တယ်ဆိုတာကို New York Times သတင်းစာကြီးနဲ့ Britain က The Observer, Guardian နဲ့ Channel 4သတင်းတွေမှာ March 16ရက်နေ့ကသတင်းထုတ်တယ်ကမ္ဘာမှာသုံးဆွဲသူတန်း 2,000 ကျော်ရှိနေတဲ့လူမှုကွန်ရက်ကြီးမှာဒေတာလုံခြုံရေးလစ်ဟာခဲ့တယ်ဆိုတဲ့သတင်းကအတော်ကိုကြီးခဲ့တာရှင်
။ပိုဆိုးတာကဒီလိုခိုးယူအသုံးချခံခဲ့ရတာကို Facebook ကသိတယ်။သိရတဲ့ကိုင်ကန်ရှင်တွေကိုအသိမပေးဘဲကိုင်တွေဖြစ်ရှင်းဖို့ကြိုးစားတာကြောင့် American နဲ့ EU လွှတ်တော်တွေမှာ Facebook CEO Mark Zuckerberg ကိုတိုင်လွှတ်တော်မတ်တွေရဲ့မိကုန်တွေကိုဖြေခဲ့ရတယ်ဗျ။အချက်လက်တွေလုံခြုံစည်းအတွက်လှုပ်ရှားတွေလှုပ်သွားပါမယ်လို့သူကပြောပေမဲ့ကုမ္ပဏီပေါ်မှာအယုံကြည်ပြတ်စရာဖြစ်ခဲ့ရတယ်။ကော်မတီစုရှယ်ယာဈေးတွေထိုးကြတဲ့ကိစ္စကိုလည်းခံနေရပါတယ်
။ဒီပြဿနာက2018နှစ်စန်းပိုင်းမှာဖြစ်ခဲ့ပေမဲ့အခုနှစ်ကုန်ပိုင်းအထိလည်းဒီ Facebook ကသူ့ရဲ့လူမှုကွန်ရက်ကိုတုံးနေတဲ့သူတွေရဲ့အချက်အလက်လုံခြုံရေးကာကွယ်ဖို့ထိထိရောက်ရောက်လုပ်နေရလားဆိုတာမေးခွန်းထုတ်စရာဖြစ်နေတော့မယ်လို့သတင်းတွေကထပ်ထွက်ခဲ့တယ်လေ
။ New York Times သတင်းစာကြီးမှာဒီဇင်ဘာ18နေ့ကအသေးစိတ်ဖော်ပြခဲ့တဲ့သတင်းအရဆိုရင် Facebook ကသူ့ရဲ့စီးပွားဘက်ကမ္ဘာအကြီးဆုံးနည်းပညာလုပ်ငန်းကြီးတွေဖြစ်တဲ့ Google, Microsoft, Amazon, Netflix, Spotify တို့ကို Facebook သုံးသူတွေရဲ့အချက်လက်တွေကြေကြေမြတ်ရယူအသုံးချခွင့်ပြုထားတာတဲ့ Russia က Yandex ဆိုတဲ့အချက်လက်ရှာပြီးတဲ့ website တော်မှာပါသေးတယ်။အဲ့ဒါက2010ကနေ2018ခုနှစ်ထိဖြစ်ခဲ့တာ။တချို့ဆိုလို့ရှိရင်ဒီကနေ့ထိတော့မှရယူခွင့်ပြီးထားတယ်လို့အကြေတွင်းကိုသတင်းထဲမှာရေးထားပါတယ်။
2018ခုနှစ်ထဲမှာနောက်ထပ်သတင်းကြီးဖြစ်ခဲ့တဲ့ဤပညာသတင်းကတော့အမုန်းစကားနဲ့သတင်းအချက်အလက်အမှားတွေဖြန့်တဲ့ပြဿနာသတင်းမှာအမေရိကန်နဲ့ဥရောပနိုင်ငံကြီးတို့ချို့မှာဒီအရေးပါတဲ့ရွေးကောက်ပွဲတွေအခု2018ခုနှစ်ထဲမှာရှိခဲ့တော့နိုင်ငံရေးနဲ့ဆိုင်တဲ့သတင်းအချက်အလက်အမှားတွေကိုတမင်ကြီးရွယ်ချက်ရှိရှိဖြန့်တဲ့ပြဿနာသတင်းတွေကလည်းတော်တော်လေးတွေးခဲ့ရပါတယ်
။ Facebook, Twitter စတဲ့လူသုံးများတဲ့လူမှုကွန်ရက်တွေကအခုလိုမျိုးအချက်အလက်အမှားတွေကိုချိန်တိုတွင်းလူများကြီးစီရောက်လို့ဖြန့်နိုင်ဖို့အကောင်းဆုံးနေရာတွေဖြစ်တဲ့ဆိုရကူလည်းသတင်းတိုင်းလူလူမှာရေးကြတယ်အထူးဖြစ်တော့ဒီ Facebook ပေါ်မှာသတင်းမှားတွေအချက်လက်မှားတွေဖြန့်တာပြင်သဘောထားအမြင်တွေမှားအောင်ပြိပခါတွေဖြစ်အောင်လို့အမုန်းစကားတွေနဲ့စုံစော်နေတဲ့ကိစ္စကလည်းဝေဖန်အဖြစ်တင်စရာဖြစ်ခဲ့တယ်မဟုတ်လားဗျ။ရခိုင်ကိစ္စမှာဆိုရင်အမုန်းစကားတွေဖြန့်တာနဲ့ပတ်သက်ပြီးတော့ American စွတ်တော်မှာတော့ Facebook ကထွက်ဆိုခဲ့ရသေးတယ
်။အဲ့ဒါကြောင့်လေ Facebook ကြောင့်ဒီမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေအပေါ်ဘလို့တက်ရောက်မှုတွေရှိသလဲဆိုတဲ့အစီရင်ခံစာကို Facebook ကတီးကြလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ခိုင်းပြီးတော့ November 5ရက်နေ့မှာအစီရင်ခံစာထုတ်ခဲ့တယ်လေကိုသားညို့
ဟုတ်တယ်လေမဆွေမွေရဲ့အဲ့ဒီထဲမှာဒီ2018ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြိပခါတွေမှာ Facebook ကိုအသုံးချပြီးတော့သဘောထားကွဲမှုတွေဖြစ်အောင်အကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်ခဲ့တာတွေကိုမတားဆီးနိုင်ခဲ့ဘူးလို့ဝန်ခံထားပါတယ်။ဒီပြဿနာကိုကင်တွေ့ဖို့သူတို့ပိုလို့တင်တာကိုလည်း Facebook ကအသိမှတ်ပြုခဲ့ပါတယ်
။ရခိုင်ကိစ္စကအဓိကဖြစ်ပေမဲ့ဒီစီရေးပြိပခါနဲ့ဆိုင်တဲ့အကြောင်းတွေသာမကတခြားကိစ္စရိုင်းနဲ့ပတ်သက်ပြီးတော့အမုန်းပွားရာရောက်တဲ့ကြမ်းကြမ်းတမ်းတမ်းတိုက်ခိုက်ရေးနေမှုတွေကို Facebook လူမှုကွန်ရက်ပေါ်မှာတွေ့နေရတယ်လို့လူမှုကွန်ရက်တွေပေါ်မှာဒီသတင်းမှဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကိုမြတ်သူက VOA မြန်မာပိုင်းကိုပြောခဲ့ပါတယ်
။ကိစ္စရဲ့အတိုင်းမှလို့လို့ရှိတယ်လား။ကိစ္စရဲ့အတိုင်းမှအခုဆိုပြင်ကျွန်တော်တို့မျိုးစုလက်နက်ကိုင်တွေပေါ့ KIA တို့ PNU တို့ရန်နယ်လီတို့သူတို့လိုဒီဒီလူလက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်တော့လဲကျွန်တော်တွေ့ရတယ်။ပြီးတော့တက်ကြွလှုပ်ရှားသူတွေပေါ့ဗျာဒီကျောင်းသားလုံသမားလယ်သမားတို့ဒီတို့တက်ကြွလှုပ်ရှားသူတွေကိုပုံချက်ပြီးတော့အမုန်းစကားတွေချက်လက်အမှားတွေအသုံးတိုက်ခိုက်တာကိုကျွန်တော်တွေ့ရတယ်။နောက်တစ်ချက်ကမီဒီယာသမားတွေပေါ့မီဒီယာသမားတွေကိုဒီတားကြထားတိုက်ခိုက်တာမျိုးလည်းရှိဆိုတော့ဒါလည်းပဲပေါင်းစုံကြုံတွေ့နေရတဲ့ပြဿနာတွေအထူးသဖြင့်နိုင်ငံရေးရပုံပြီးပြင်းထန်တဲ့ဆန္ဒတွေကထိုးနှက်မှုတွေရှိတယ်အဲဒါနဲ့နိုင်ငံကြီးရတဲ့ပုံဖြစ်နေကျွန်တော်တို့တာမန်ပေါ့ထိရှားကြော်ကြားသူတွေကိုတိုက်ဆိုင်တာမျိုးလည်းရှိတယ်။ဆိုတော့ဒါကတော့ကျွန်တော်နယ်ပယ်လုံးမှာဖြစ်တယ်လို့ပြောလို့ရတယ်
။ Facebook ကတော့ဒီမြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုတွေဖြစ်စေအောင်ပါဝင်ခဲ့တယ်ဆိုတော့page တွေကိုဒီနှစ်ထဲမှာပိတ်ပစ်ခဲ့ပါတယ်အဲ့ဒီထဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်မှရဲ့ Facebook စာမျက်နှာမြောက်ဝတီရုပ်သံစာမျက်နှာတွေလိုစစ်တပ်နဲ့ဆိုင်တဲ့ Facebook စာမျက်နှာတွေပါပါတယ်အဲ့လိုပိတ်လို့ပြဿနာကပြီးသွားတာမဟုတ်ဘူးဆိုတာကိုထောက်ပြမှုတွေလည်းရှိနေပါတယ်
2018ထဲကဘာကျော်ခဲ့တဲ့နည်းပညာသတင်းနောက်တစ်ခုကတော့ Huawei နည်းပညာကုမ္ပဏီကြီးရဲ့ကြီးကဲတယောက်ကနေဒါနိုင်ငံမှာဖမ်းဆီးခံရတဲ့သတင်းမှာအီရန်ပေါ်အမေရိကန်ဆွေးရကပိတ်ဆို့တန်ခတ်ထားတာကိုချိုးဖောက်ပြီးတော့ငွေကြီးအရွှေ့အပြောင်းတွေလုပ်ခဲ့တယ်လို့ Huawei ကစွပ်စွဲခံနေရတာပါ
။ဗန္ဒိုင်းဆိုင်ရာအကြီးအကဲမန်ဝမ်ချိုးကနေဒါမှာဖမ်းခံရပြီးတဲ့နောက်ဆက်တွဲနည်းပညာလောကမှာစိုးရိမ်စရာဖြစ်ခဲ့တာကဒီနိုင်ငံတကာမှာ 5G ကျိုးမဲ့မျက်နှုံးမြင့်ဆက်သွယ်ရေးကိုရအဆင့်မြင့်တဲ့လုပ်ငန်းတွေထိခိုက်သွားမလားဆိုတာပါကျိုးမဲ့မျက်နှုံးမြင့်ဆက်သွယ်ရေးမှာလက်ရှိ 4G LTE ထက်ကိုအနည်းဆုံးအဆ20ပုံမြင့်မဲ့ 5G ကိုရကိုအဆင့်မြင့်ဖို့အတွက်နိုင်ငံတော်တော်များများလုပ်နေကြတာလေဒီ 5G ကိုရအဆင့်မြင့်တဲ့အခါမှာလိုတဲ့နည်းပညာနဲ့ဆက်သွယ်ရေးဆိုင်ရာပစ္စည်းကိရယာတွေကိုထိတ်တန်းကထုတ်နေတဲ့ကုမ္ပဏီတွေထဲမှာ Huawei နည်းပညာကုမ္ပဏီကြီးလည်းပါပါတယ်မောင်ဝမ်ချို့အဖမ်းခံရတော့ဒီလုပ်ငန်းတွေအနည်းအများထိခိုက်နိုင်တယ်ဆိုပြီးတော့စိုးရိမ်နေကြတာပ
ါ Huawei နည်းပညာကုမ္ပဏီကြီးရဲ့ပစ္စည်းတွေကိုမြန်မာနိုင်ငံအပါအဝင်သုံးနေကြတာဗျHuawei အဆင့်မြင့်ဆက်သွယ်ရေးလုပ်ငန်းတွေကကမ္ဘာဆက်သွယ်ရေးလုပ်ငန်းတွေမှာဘလောက်တောင်လွှမ်းမိုးထားလဲဆိုတာကိုဆက်သွယ်ရေးကဏ္ဍရင်းနှီးမြှုပ်နှံမှုအကြံပေးကုသလေကိုသူရကိုကူက VOE မြန်မာပိုင်းကိုခုလိုရှင်းပြထားပါတယ်
။သူတို့ရဲ့သုံးတဲ့ equipment တွေဆိုလို့ရှိရင်ကျွန်တော်ကတော့ engineer မဟုတ်တော့မြန်မာလိုဟိုအစကလုံးတွေတော့မသုံးနိုင်ဘူးပေါ့လေ။ဒါပေမဲ့ tower ထိပ်ပေါ်က receiver တွေ antenna တွေ base station တွေဒီ voice signal နဲ့ data အချက်လက်တွေကို transmit they you be the equipment ne cable chu ria sa Huawei ro ZTE ro ga thot lut de install lut de pi lo ma tu ro wa naw ta khu a ngwe in a ga taung ne twet a yit sa min ne ngwe chi pi lo ma di wa pisi kriya re ho tat sin pi de so a da twet chinaw ro myanmar pi ya nai ngan ho set twet ye company re MPT ro Telinor ro Uri du ro a pa win ne အနောက်နိုင်ငံက telecom company တွေပါတုံးနေတာကြားပါပြီအခုကမ္ဘာမှာအကြီးဆုံးဆက်သွယ်ရေး network operator 5ဦးရဲမှာ4ဦးလောက်ကတော့ဒီ Huawei ပစ္စည်းကြီးရတဲ့ install လုပ်ပြီးသားပါဒါတကမ္ဘာလုံးရဲ့အကြီးဆုံးဆက်သွယ်ရေး company တွေမှာအရင်ဆုံးကတော့ဒီဆက်သွယ်ရေးကဏ္ဍမှာအနောက်နိုင်ငံက company တွေဟိုညီမတို့ကြားဘူးမှာပါ Nokia Siemens တို့Ericsson no Motorola ro toro dia sa ke la na ba mai ta phi bi aku ngwe in ga le taung no Huawei ro ZTE ro a chi ma bi lo ma di Ericsson no taung jaw rwa ba de toro market share zai kwe a yin ne
Huawei ye a sin myet ni pinya set twe ye thong pisi rwe ga ta sin ti yau a so ya ga ta cha a so ya re ta cha si bwa ye lou ngan rwe go thauk lan nai ne a pyan lan set twe mu rwe go hacker re ja ga kho yu nai na thauk nai ne so re so ye mu rwe chaung American, Australia, New Zealand ne Japan အစိုးရတွေကတော့ဒီ 5G ကွန်ရက်တွေမှာ Huawei ပစ္စည်းတွေမတုံဘူးလို့ကြေညာထားပေမဲ့ဥရောပနိုင်ငံတချို့ကတော့ဆက်ပြီးတော့အားပေးနေကြပါတယ်ရှင
်2018နှစ်ထဲမှာနောက်ထူးခြားခဲ့တဲ့သတင်းကတော့နည်းပညာလုပ်ငန်းကြီးတွေရဲ့ဆုရှေးအားတက်ကြသတင်းမှာအခုနှစ်ထဲမှာ Apple, Amazon နဲ့ Facebook ကုမ္ပဏီတွေရဲ့ဈေးကွက်တန်ဖိုးဒေါ်လာ1 trillion ဈေးအထိဆန်းကျင်တင်တက်ခဲ့ပါတယ်။ဒါမဲ့လို့ Normala 20ရက်နေတုန်းကတော့ထိတ်တန့် American နည်းပညာလုပ်ငန်းကြီး5ခုပေါင်းဈေးကွက်တန်ဖိုးအစုစုပေါင်းဒေါ်လာ1 trillion ကျော်ဈေးကျခဲ့တော့ဒီသတင်းကလည်း holy ကျော်ဖြစ်ခဲ့သေးတယ်လေမဆွေမြမော
။ Facebook, Apple, Amazon, Netflix နဲ့ Google တို့ကိုသူတို့နာမည်အရှိဆုံးစာလုံးတွေယူပြီးတော့မှ Fang လို့အစုရှယ်ယာဈေးကွက်မှာအတိုးကောက်ခေါ်တာမလား။တနေ့လုံးတက်ထားတဲ့ဒီ Fang အစုရှယ်ယာဈေးတွေက November တတိယပတ်တပတ်ထဲမှာပြန်ဆုံးသွားခဲ့တာပဲကိုသားညုံရဲ
့ Facebook, Apple, Amazon, Netflix နဲ့ Google ကုမ္ပဏီ၅ခုလုံးပါအစုရှယ်ယာဈေးတွေကျရောက်တဲ့ပြဿနာတစ်မျိုးစီရှိကြတယ်ဗျအခုလိုမျိုးထိတ်တန့်နည်းပညာကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေကျတဲ့ကိစ္စကြောင့်ကမ္ဘာအစုရှယ်ယာဈေးကွက်ပေါင်းတခြားအစုရှယ်ယာဈေးတွေကလည်းလိုက်ကျခဲ့တယ်ဗျ
ကမ္ဘာမှာဒီစီးပွားရေးတိုးနှုန်းနှေးကွေးနေတာရောအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာကြောင့်ရောကုန်ပစ္စည်းလက်လီဈေးကွက်မှာမှန်းထားသလောက်အမြတ်မထွက်တာကြောင့်ရောနောက်ရင်းနှံဈေးတွေကျနေတာကြောင့်မှရင်းနှီးမြှုပ်နှံသူတွေဘက်ကစိုးရိမ်ပြီးတော့သူတို့အစုရှယ်ယာတွေထုတ်ရောက်နေကြတာကလည်းအခု2018ခုနှစ်ထဲအစုရှယ်ယာဈေးတွေကမောက်ကမဖြစ်ရတဲ့အကြောင်းတွေဖြစ်နေပါတယ်
မနက်ကပါဝင်ဖူမျိုးစဲနိုင်ငံဒီမှာရောင်းတဲ့တရုတ်နိုင်ငံလို့တမိုးနဲ့ဖုန်းတချို့တွေကကြိုတင်ထည့်ပြလိုက်တဲ့ app တချို့ကဖုန်းသုံးသူတွေရဲ့အချက်လက်တွေကိုရယူရတဲ့ဆိုတဲ့အကြောင်း Financial Times စာကြီးထဲမှာအခုနှစ်ဇူလိုင်လတုန်းကဖော်ပြခဲ့ပါသေးတယ်
လက်ကန် smartphone ထဲမှာဝယ်ရဲကပါလာတဲ့ app တွေပဲဖြစ်ဖြစ်ကိုယ်တိုင်လိုချင်လို့ထပ်ထည့်တဲ့ app တွေပဲဖြစ်ဖြစ်အခုလိုကိုယ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုရယူရဲဆိုတာကိုနည်းပညာနဲ့အကျွမ်းတဝင်ရှိသူတွေကသိကြပြီးတော့ smartphone သုံးသူအများစုကတော့မသိကြဘူးတဲ့သိရင်လည်းဒီကိစ္စကိုအရေးတကြီးမရှိဘူးလို့မြန်မာနိုင်ငံကနည်းပညာကျွမ်းကျင်သူတွေကပြောပါတယ်တချို့ဆိုရင်ဒီကိုယ့်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာသိရတဲ့အဲ့ဒီ app တွေကိုမှသုံးချင်လို့တီးသန့် download လုပ်ယူတာတွေလည်းမနည်းဘူးလို့ဆိုရဲဥမာဒီတရုတ်ကလုပ်တဲ့ဇက်ဖျားဆိုတဲ့ app မျိုးဆိုရင်သုံးသူတွေများတယ်လို့မြန်မာနိုင်ငံနေဆုံးမှဒီလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းပိုင်ရှင်ကိုပြီးစိုးထွန်းက VOA မြန်မာပိုင်းကိုပြောပြပါတယ
်ဇက်ဖျားလို့ application မျိုးဆိုရင် data transfer လုပ်ရတာတော့အရင်ဉာဏ်တယ်ပေါ့လေအဲ့လိုဇက်ပြာလိုဟာမျိုးကို user ကိုယ်လည်းထည့်ကျင်ရတယ်။ဒါနဲ့အဲ့ဒီဇက်ပြာဆိုတဲ့ဥစ္စာကတကယ်တမ်းကျတော့ကျွန်တော်တို့ရဲ့ဒီ user ရဲ့ privacy ကိုတကယ်တမ်းချိုးဖောက်ပြီးသားဖြစ်နေပြီ။ဟုတ်ကဲ့အဲ့လိုမျိုး software မျိုးတွေပေါ့။ဒါနဲ့ user ကတိတယ်။ဒါနဲ့ data transfer လုပ်ရတာလည်းလွယ်တယ်လို့ပြောတယ်။ဒါနဲ့သူ့ရဲ့ information ကိုတိပေမဲ့လည်းဟိုတိတ်ရေးမကြည့်ဘူးဆိုတဲ့ဥစ္စာမျိုးနဲ့ထည့်ပြီးတော့မှသုံးကြတာလည်းတွေ့ရပါတယ်ခင်ဗျာ။
Financial Times သတင်းစာကြီးထဲမှာဖော်ပြခဲ့တဲ့ဆောင်းပါးရဲ့မှာဒီတရုတ်လုပ် SingTech P10 ဆိုတဲ့ smartphone ထဲမှာဝယ်ရပါလာတဲ့ Gmobi ဆိုတဲ့ app ကဖုန်းသုံးသူဗမာရှိနေတယ်လဲဆိုတဲ့နေရာဖုန်းတိုင်းအတွက်တိကျတတ်မှတ်ထားတဲ့နံပါတ်တွေကိုဒီလက်ကင်ဖုန်းပေါ်မှာကြော်ညာထည့်တဲ့ကုမ္ပဏီတစ်ခုစီကိုပို့ပေးနေတယ်လို့ရေးထားပါတယ
်။ဒါနဲ့မကောက်ဘူးဗျလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူတို့ရဲ့လက်ကင်ဖုန်းကိုဘယ်လိုလူတွေသုံးနေလဲဆိုတာသိနိုင်ဖို့အချက်လက်တွေကိုအဲ့ဒီလက်ကင်ဖုန်းထုတ်လုပ်သူတွေစီကိုလည်းတခါတည်းရန်မျှော်ဝေပို့ပြီးခဲ့တယ်လို့သတင်းတွေကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံကဆက်သွယ်ရေးဝန်ဆောင်မှုပြီးတဲ့ကုမ္ပဏီတွေကိုယ်တိုင်အမဇန်ရောင်းနေတဲ့အထက်မှာဒီဈေးသက်သာတဲ့ SingTech ဖုန်းတွေလည်းပါပါတယ်ခင်ဗျာ
။အခု2018ခုနှစ်ထဲမှာလူမှုကွန်ရက်တွေပေါ်မှာအချက်အလက်မှားတွေစိုးရိမ်စရာကောင်းလာအောင်ပြန့်နှံ့ခဲ့တာကြောင့် online အပိဒါ website ဖြစ်တဲ့ dictionary.com က misinformation ကို2018ခုနှစ်ရဲ့သကလုံးအဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။အချက်အလက်အများတွေပြန့်တဲ့နှုန်းပမာဏကလူမှုကွန်ရက်တွေရဲ့အဆန်းကြောင့်အခု2018ခုနှစ်ထဲမှာအများများလာနေလို့ဒီပြဿနာကိုအရေးယူဖြေရှင်းဖို့တောင်းဆိုတဲ့အနေနဲ့အခုလိုသတ်မှတ်ရတာလို့ dictionary.com ကထုတ်ပြန်ပါတယ်
။ကမ္ဘာနေရာဆိုကလူတန်းပေါင်းများစွာ online ကွန်ရက်ချိတ်ဆက်ထားတဲ့လူမှုကွန်ရက်တွေကြောင့်အချက်အလက်များတွေပြန့်လာသိမြင်ပါတယ်။ဒါကြောင့်မလို့သတင်းမှားသတင်းတူးလို့ဘာသာပြန်နိုင်မဲ့ fake news တွေလုတ်ပြီးတော့လူမှုကွန်ရက်ပေါ်မှာတမင်ဝါဒဖြန့်နေကြတယ်လို့ dictionary.com ကပြောထားပါတယ
်2018ခုနှစ်ထဲမှာတိတိကျကျများလာတဲ့အချက်အလက်မှားဖြန့်တဲ့ပြဿနာကြီးကိုတိုက်ဖြတ်နိုင်ဖို့လူမှုကွန်ရက်တွေလူသုံးများတဲ့ website ကြီးတွေကတော့မျိုးစုံစ조사နေကြတယ်ကိုသားညုံရဲ့
အစိုးရတွေစီမင်းစည်းကမ်းချသူတွေဘက်ကလည်းဒီပြဿနာကိုအရေးတယူလုတ်ကင်တွယ်လာကြတာလည်းတွေ့ရတယ်မဟုတ်လားမဆွေမမော
2018ခုနှစ်ထဲမှာဒီသတိထားစရာဖြစ်လာအောင် misinformation အချက်အလက်မှားပြဿနာကပိုပြီးတော့ကြီးလာတာကို dictionary.com က2018ခုနှစ်ရဲ့သကလုံးအဖြစ်နဲ့ရွေးချယ်ပြီးတော့မိမောင်းထိုးပြတာပါ misinformation အကျိုးဆက်နဲ့ဒီသတင်းတူသတင်းမှားပြဿနာတွေက2019ခုနှစ်ထဲမှာလည်းသတိထားစရာအဖြစ်နဲ့ဆက်ဖြစ်နေလိမ့်အောင်မယ်လို့လေ့လာသူတွေကပြောထားပါတယ်ရှင်